ကိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်ဘေးကချက်ချာကြတဲ့ရွှေပြည်အေးမြို့ကိုအခုလ26ရက်နေ့ကစလို့စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပြီးတော့မြေပြင်ကနေစစ်တပ်နဲ့ချမ်းနေအမျိုးသားတပ်တို့ကပူးပေါင်းပြီးတော့ရွှေပြည်အေးမြို့ရဲ့နေရာတချို့မှာပြန်လည်ဝင်ရောက်တက်ဆွဲနေတာပါဘုံကျဲတိုက်ခိုက်မှုအတွင်းအဆောက်အဦအချို့လည်းပျက်စီးခဲ့တယ်လို့ဟ ோம் လင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကမြေပြင်စစ်ရေးအခြေအနေကိုခုလိုပြောပြပါတယ
်ဒီ26ရက်နေ့က MND နဲ့ဘုံကျဲအလုံးနေရာမျိုးကိုကျဲပြီးတော့ရွှေပြည်အေးရဲ့သုံးပုံတပုံပေါ့သူတို့ရုံရှိတဲ့ဘက်ခြံကိုစကားစောင်းရတရားကျော်အစွန်ဒီရတရားကျော်ကစီးနေလာတယ်။ကြာနေမျိုးရဲ့သုံးပုံတပုံမှာတော့ကျွန်တော်ပြည်ရဲ့ပြည်စုမှုထားတယ်ပေါ့ကတည်းကစိုင်းထားတဲ့အနေထားပဲတိုက်ပွဲရတော့မဖြစ်သေးဘူး။တိမ်တွေတော်တော်များများတော့ပျက်စီးသွားတယ်။လူတွေကတော့ကျူတင်ရှောင်ရှားတာဖြစ်တဲ့အတွက်လူအထိကျောက်တော့မရှိဘူး။အိမ်တွေကတော့ဟိုကြီးပျက်စီးသွားတယ်သူတို့ကတော့ဒီရွှေပြည်မြို့ကိုပြန်သိမ်းဖို့ပြင်ဆင်နေတာပဲဒီမြို့ကျသွားပြီးခေဒီမြို့ကိုပြန်သိမ်းဖို့သူတို့ပြင်ဆင်နေတာတော့ကြာပြီဒါပြီးတော့မစစ်ကြောင်းလေးတွေလာထူးတယ်အဲ့မှာစစ်ပြည်ပိုက်ပဲဖြစ်တယ်ဒါမှမြို့နားတော့မရောက်နိုင်ဘူးအခုကတော့အလုံးကြီးမြက်လေကြောင်းရောကြီးကြောင်းရောပေါင်းပြီးတော့မှဝင်စည်းတာပေါ့
စစ်တပ်ဟာလေကြောင်းကနေဂျက်ဖိုင်တာတွေနဲ့ဘုံကျဲတိုက်ခိုက်တာမဟုတ်ပဲတရုတ်ပို့ဆောင်ရေးဟယ်လီကော်ပတာပေါ်ကနေလက်ပစ်ဘုံတွေကိုစနစ်တန်ဖြုတ်ပြီးကျဲချတာဖြစ်ပြီးတော့ပျက်စီးဆုံးရှုံးတဲ့အဆောက်အဦအရေအတွက်အတိအကျမသိရသေးဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပေမဲ့စစ်တပ်အာဘော်တွေကိုအမြဲဖော်ပြနေတဲ့စစ်တပ်ထောက်ခံတဲ့လူမှုကွန်ရက်ဆာမျက်နှာတွေမှာတော့ရွှေပြည်အေးမြို့ကိုအလုံးစုံပြန်လည်ထိန်းချုပ်သိမ်းပိုက်နိုင်ပြီလို့ရေးသားနေကြပါတယ်စကိုင်းတိုင်းထပ်ပိုင်းဖောင်းပြင်းမြို့နဲ့ဟ ோம் လင်းမြို့ကြားချင်းတွင်းမြစ်ဘေးမှာတရှိပြီးတော့လမ်းပတ်ဆက်သွယ်ရေးအရအချက်ချာကြတဲ့ရွှေပြည်အေးမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေက2023ခုနှစ်နိုဝင်ဘာလနောက်ဆုံးအပတ်ထဲမှာတင်ပိုက်နိုင်ခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေမြို့ကိုထိန်းချုပ်ပြီးတလအကြာဒီဇင်ဘာလနောက်ဆုံးအပတ်မှာလည်းမြို့ကိုပြန်လည်တင်ပိုက်ဖို့အတွက်စစ်တပ်ဘက်ကထိုးစစ်ဆင်ခဲ့ပြီးမြဲကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကပြန်လည်ဆုတ်ခွာသွားခဲ့ပြီးတော့အခုချိန်မှာတော့ရှမ်းပြည်အမျိုးသားတပ်နဲ့ပူးပေါင်းပြီးတကြော့ပြန်ထိုးစစ်ဆင်လာတာလည်းဖြစ်ပါတယ်။ဒါကစကိုင်းတိုင်းတဲကရွှေပြည်အေးမြို့ရဲ့အခြေအနေတွေပါမကွေးတိုင်းရည်သူမြို့နယ်ထဲမှာဆိုရင်လဲစစ်တပ်ဘက်ကနေအိမ်တွေကိုမီးရှို့ခဲ့တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဇန်နဝါရီလ28ရက်ညနေပိုင်းမှာရည်သူရေးလဲကျွန်းအနီးကကျူရွာကိုမီးရှို့သွားခဲ့ပြီးတော့တက်ကြီးဘိုးဘွား2ဦးနေအိမ်ထဲမှာမီးလောင်တိဆုံးခဲ့ပါတယ်ကျူရွာမီးရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့ရည်သူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲဘော်ဝေကြီးကအခုလိုပြောပြပါတယ်မီးဝင
်ရှို့သွားတာပေါ့ဗျာနော်အဲဒီကောင်းကြီးတွေနဲ့သူတို့ကတည်းကပေါင်းထားတဲ့အခွဲပေါ့30 40လောက်တော့ရှိမှန်းတယ်ဟုတ်ဘာအင်ဂျင်200ကျော် 300 နီးပါးရှိတာပေါ့နော်အဲ့တော့အကုန်လုံးနီးပါးတော့ပါသွားတယ်လို့ပြောတယ်ဒါပေမဲ့အင်ဂျင်ပြီးကြတော့ကျွန်တော်စီစစ်နေတယ်ဟုတ်မချောင်းနိုင်တဲ့တက်ပြီးပြစ်မဲ့တယ်နဲ့အဲ့ဒီကျွန်တော်ကကြီးလောင်နေရနေနီးတဲ့နေပေါ့ဒါတော့ဒီနှစ်ခုတွေ့ရတယ်ဟုတ
်ကျူရွာမီရှုခံရတဲ့နေ့မှာပဲကျူရွာနဲ့နှစ်မိုင်နီးပါးဝေးတဲ့အေယာဝတီမြေဘေးကစင်မရဲကျေးရွာကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တင်ပိုက်ခဲ့ပြီးတော့မီးရှို့ခံရတဲ့ကျူရွာမှာတော့တိုက်ပွဲဖြစ်တာမရှိဘူးလို့လဲကာဝေးတပ်ဖွဲ့တွေဘက်ကပြောပါတယ်ကျူရွာကိုမီးရှို့ပြီးတဲ့နောက်စစ်တပ်ဟာရေစကြိုမြို့ကိုပြန်လည်ဆုတ်ခွာသွားပြီးတော့နေအိမ်တွေမီးလောင်ဆုံးရှုံးတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ